ုတ်တမနာရှီကျင့်ဖင်ရဲ့2020ပြည့်နှစ်ပထမဆုံးနိုင်ငံခြားခရီးစဉ်ဟာမြန်မာဖြစ်ပါတယ်။ဇန်နဝါရီလ18ရက်နဲ့18ရက်နေ့မြန်မာပြည်နှစ်ရက်ခရီးဟာရှီပြည်သားနှစ်နိုင်ငံဆက်ဆံရေးအခြေအနေကိုထပ်မံဂုဏ်ပြုတဲ့အခမ်းအနားသဘောမျိုးဖြစ်ပါတယ်။တရုတ်နဲ့မြန်မာဟာကမ်းခြေမအကျိုးတူဆွေမျိုးပေါက်ဖော်ဖြစ်ုံသာမကပဲတူတုံးစင်းညီအကိုတွေဖြစ်ကြကြောင်းတရုတ်အစိုးရရဲ့မြန်မာဘာသာစင်ဟွာသတင်းမှာပေါ်ပြပါတယ်မြန်မာဘာသာထုတ်အွန်လိုင်းစာဆောင်တွေဖြစ်တဲ့ကွန်ရက်ပေါက်ဖော်နဲ့ Yunnan Gateway စာဆောင်တွေမှာလည်းကမ်းခြေမအကျိုးတူတွေဖြစ်ကြောင်းပေါ်ပြကြပါတယ်မြေပြည်တော်မှာတူတုံးစင်းညီအကိုဆက်ဆံရေးမြင့်တင်ပြီးတဲ့အခါမှာသမရရှိချင်းပင်ဟာဇန်နဝါရီလ19ရက်နေ့မှာတကယ်ညီရင်တူဖြစ်တဲ့ယူနန်ပြည်နယ်တန်ချုံမြို့နယ်ကစီမိုလာဝကျိုးရွာကိုတွားရောက်လည်ပတ်ပါတယ်။စီရင်နွားမတဲ့ဘွားကလွံ့မြောက်လာတဲ့ဝကျိုးရွာအတွက်ဝမ်းမြောက်ဂုဏ်ယူတာကိုတွားရောက်ပြောကြားတာဖြစ်ကြောင်းဇန်နဝါရီလ20ရက်နေ့ထုတ်စင်ဟွာသတင်းမှာပေါ်ပြပါတယ်။တရုတ်ပြည်မှာတိုင်းရင်းသားလူနည်းစု55မျိုးရှိပြီးအများစုကယူနန်မှာနေထိုင်ကြပါတယ်။ယူနန်ပြည်နယ်မှာဝတိုင်းရင်းသား4သိန်းကျော်ရှိပါတယ်။
တရုတ်ကွန်မြူနီအစိုးရရဲ့ကြစ်ကြည်ရေးလမ်းစဉ်မှာအဓိကအချက်၃ချက်ရှိတယ်လို့သုံးသပ်ကြပါတယ်။တရုတ်ပြည်နဲ့တရုတ်ကွန်မြူနီအာဏာရှင်စနစ်ကိုအကောင်းမြင်ရေးဟာပထမအချက်ဖြစ်ပါတယ်။တရုတ်ပြည်မှာနိုင်ငံသားယင်းနှီးမြှုပ်နှံမှုများပြားလာရေးနဲ့နိုင်ငံသားမှာတရုတ်ယင်းနှီးမြှုပ်နှံမှုတိုးပွားလာရေးဟာဒုတိယအချက်ဖြစ်ပါတယ်။တရုတ်အစိုးရနဲ့တရုတ်ခေါင်းဆောင်ပိုင်းကိုမကောင်းမမြင်အောင်လုပ်ဖို့နဲ့တရုတ်ကွန်မြူနီစန့်ကျင်မှုအလုံးကိုဖိနှိပ်ချေမှုန်းရေးဟာတတိယဦးတည်ချက်ဖြစ်ပါတယ်။ဒါဟာတရုတ်ရဲ့အမျိုးသားအကျိုးစီးပွားဖြစ်ပါတယ်။ဒါပေမဲ့မိမိလွတ်လပ်ရေးကိုထိမ့်သိမ်းရင်အလင်းအမြန်တိုးတက်ဖွံ့ဖြိုးကျင်တဲ့ဖွံ့ဖြိုးစနိုင်ငံတွေကိုထွက်ပေါက်ပေးနိုင်အောင်လဲတရုတ်ကတီထွင်ကြံစပေးရမယ်လို့ရှီကျင်းပင်ကမြင်ပါတယ
်။2019အောက်တိုဘာမှာကျင်းပတဲ့19ချိန်မြောက်တရုတ်ကွန်မြူနီပါတီကွန်ဂရက်မှာရှီကျင်းပင်ရတပ်ပံတပရဖြစ်လာခြင်းကစပြီးနိုင်ငံခြားမီဒီယာကိုလွှမ်းမိုးဖို့ကြိုးစားပုံကိုအမေရိကန်အခြေစိုက်Freedom House ကဇန်နဝါရီလထုတ် Beijing Global Megaphone စာရမှာပေါ်ပြပါလေ။လူရုံးလုံးစဉ်အတိုင်းတရုတ်အစိုးရပိုင်းစာနယ်ဇင်းတွေကိုဝါရဖြန့်လက်နက်အဖြစ်အသုံးပြုုံတင်မကသေးပဲထိတ်တန့်တန်တမာတွေကဥဆောင်ပြီးနိုင်ငံခြားမီဒီယာကိုစီယုံသိမ်းပွန်းတာမျိုးလည်းလှုပ်လာပါသေး။တရုတ်ဝါရဖြန့်လုံကအများအပြားရှိတဲ့နိုင်ငံတွေထဲမှာမြန်မာလည်းပါဝင်ပါလေ။ရန်ကုန်မြို့ Wyndham Green Hotel မှာသမရရှိချင်းဖင်ရဲ့တန်းပြီအုပ်ချုပ်ရေးနီးဗျူဟာမှတ်တမ်းရုပ်ရှင်ထုတ်လွှင့်ပြသမဲ့အခါအနာဇန်နဝါရီလ16ရက်နေ့ကကျင်းပသွားပါလေ
။တရုတ်သမရရဲ့တန်းပြီအုပ်ချုပ်ရေးနီးဗျူဟာမှတ်တမ်းရုပ်ရှင်ကိုပြသစီစဉ်ပေးတဲ့အထက်မှာတရုတ်အဖွဲ့အစည်းအပြင်မြန်မာပြန်ကြားရေးဝန်ကြီးဌာနမြန်မာအတန်နဲ့မြန်မာရုပ်မြင်သံကြား Sky နဲ့စတဲ့မြန်မာအဖွဲ့အစည်းတွေပါဝင်ပါတယ်။နိုင်ငံပေါင်း38နိုင်ငံမှာပြသခဲ့ပြီးအခုမှမြန်မာပြည်မှာပြသနေတဲ့အတွက်မြန်မာပြည်အတွက်အတူယူစရာတွေရှိတယ်လို့ Skynet ပိုင်ရှင်တရုတ်မြန်မာစီးပွားရေးလုပ်ငန်းရှင်ဦးကျော်ဝင်းကဆိုပါတယ်အတူယူတင်တာကိုအတူယူပြီးလိုက်နာကျင့်သုံးဖို့လိုကြောင်းကွယ်လွန်သူဝန်ကြီးချုပ်ဦးနုရဲ့သမီးဒေါ်တန်းတန်းနုကပြောဆိုသွားတာကို Yunnan Gateway သတင်းမှဖော်ပြပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့တိုင်းပြည်အုပ်ချုပ်ရေးနီးဗျူဟာမြန်မာဘာသာပြန်ကိုအပိုင်း၃ပိုင်းခွဲပြီးSkynet နဲ့ MRTV တွေမှာပြသခဲ့ပါတယ
်။တရုတ်ကွန်မြူနီတွန်လိုင်းရေးကိုနိုင်ငံခြားတင်ပို့တဲ့နေရာမှာမော်စီတုံးဟာနာမည်ကြီးပါတယ်။မော်စီတုံးအမွေကိုစက္ကန့်နဲ့ရှီချင်းပင်ကတော့တရုတ်ရဲ့ဖွံ့ဖြိုးရေးပုံစံကိုနိုင်ငံခြားတင်ပို့ဖို့ကြိုးပမ်းနေပါတယ်။တရုတ်ပြည်မှာအပြည်ပြည်ဆိုင်ရာညီလာခံကျင်းပပြီးတရုတ်ပညာရှင်တွေပြည်တွင်းပြည်ပမှာဆွေးနွေးပွဲကျင်းပတဲ့နည်းကိုအသုံးများလာတာတွေ့ရပါတယ်။တရုတ်ရဲ့လူမှုအုပ်ချုပ်ရေးပညာကဘာမှာအရေးပါလာပုံကိုနိုင်ငံပေါင်း20ကပညာရှင်200တရုတ်ပြည်မှာလွန်ခဲ့တဲ့နိုဝင်ဘာကဆွေးနွေးကြပါတယ်။အာရှဒေသကအရာသားတွေအတွက်ခေါင်းဆောင်မှုပင်သန်းကိုဂွမ်ရှိပြည်နယ်မှာ2019ကတည်းကဖွင့်လှစ်ထားပါတယ်။ပြည်သူစံတာကိုတင်းတွင်းနီးကွဲလွဲတဲ့သဘောထားကိုကင်တွင်နီးအရသာအသင်းအဖွဲ့တွေကိုကြိုးကင်နီးစည်ရဲမှုလျော်နေအောင်ပြုလုပ်နီးသတင်းမီဒီယာကိုကြိုးကင်နီးစာရတွေကိုအဓိကထားပြီးတရုတ်ကသင်ကြားပို့ချပါတယ်ရှီကျင်းဖင်ရဲ့ပိုးကပလမ်းစဉ်စီမံကိန်းဟာတရုတ်ရဲ့အာဏာရှင်အရင်ရှင်စီးပွားရေးစနစ်တိုးတက်မှုပုံစံနဲ့တိုင်းပြည်အုပ်ချုပ်ရေးနီးပြူဟာကိုဖွံ့ဖြိုးစနိုင်ငံတွေလက်ခံလာအောင်ဦးတည်တဲ့ကြိုးပမ်းချက်ဖြစ်တယ်လို့လည်းသုံးသပ်ကြပါတယ် အထူးသဖြင့်ဖွံ့ဖြိုးစာအာရှအာဖရိကမှာလိုက်နာကျင့်သုံးနိုင်မယ်လို့တရုတ်ကမျှော်လင့်နေပုံရပါတယ်ခင်ဗျာ။